လူပွဲစားတွေအဖြစ်တဲ့အသက်29နှစ်အရွယ်ကိုမြန်မာနိုင်ငံစနီးဖြစ်သူအသက်22နှစ်အရွယ်မတ်သက်တဲ့အောင်တို့ဟာဗန်ကောက်မြို့နယ်ကီလိုမီတာ130ကျော်ဝေးတဲ့ကချနာပူရီခရိုင်ထမကံမြို့နယ်အတွင်းကဗီဒန်နနတ်30ရုံမှာလုလုကိုင်ဖို့ဆိုပြီးမြန်မာနိုင်ငံသား23ယောက်ကိုထိုင်းနိုင်ငံကိုလာရောက်လည်ပတ်တဲ့အလဲဗီဇာနဲ့မြန်မာနိုင်ငံကနေပြီးပြီးခဲ့တဲ့တစ်လကျော်ကခေါ်လာခဲ့တယ်လို့သိရပါတ ဲ့မြန်မာအလို့သမားရေးကူညီဆောင်ရွက်ပေးနေသူတွေကိုတိုင်ကြားခဲ့ရာကဒီကနေ့မနေ့မှာလွတ်မြောက်လာခဲ့တာဖြစ်တယ်လို့လွတ်မြောက်လာသူပကံမြို့နယ်မှာနေထိုင်တဲ့ကိုထေးနိုင်ကပြောပါတယ်
သောတန်ကလည်းကိုနေလို့ရတယ်ဒီခေါ်လာလေကျွန်တော်ကစားကွန်မန်ဒါကျွန်တော်တို့ကအခုတလိမ့်လာလဲကြောက်ရပြီးတော့နဘကိုင်လာကြောက်ရဟိုဘုံကဒီဘုံကဆိုမနေရဲတော့ကျွန်တော်တို့ဒီ7ယောက်ခွဲတဲ့က9ယောက်ကပြန်သွားပြီသူကဒီမှာဒီနေ့ကို basic ကိုတော့300ပေါ့နော် audio 56ပတ်ပြီးမယ်ဒီမှာကျတော့ basic က250နဲ့ audio 38ချက်ပဲရပြီးတော့ကျတော့ဒီသောတန်ကုန်လို့ရှိရင်ကျွန်တော်တို့ကနေရထိုင်စားလည်းမရှိတော့ဘူးလေဒီသောတွေလည်းမင်းတို့အဲကိုစားကြောက်လေးတောင်ထောက်သွားတယ်ပေါ့အဲ့ဒီတော့ဒီမှာစားအုပ်ရမယ်ဆိုပြီးတော့မတင်မှတင်တာလေမြန်မာပြည်မှာလည်းကျွန်တော်တို့ကဟုတ်တယ်ကို7000ကျော်ဒီတော့ကကုန်ပြီးသားလေပြီးတော့ကျွန်တော်တို့နေရတဲ့စားအုပ်ကလည်း5000လောက်ပဲနေရတာဆိုကျွန်တော်တို့ဘယ်လိုမှမကြည်နိုင်တော့ဘူးလေအားကြောင့်ကျွန်တော်တို့အဖွဲ့တွေအကုန်လုံးညှိပြီးတိုင်ထားတာပေါ့
လွမြောက်လာသူတွေထဲမှာရွှေဘုံမြို့နယ်မှာနေထိုင်တဲ့အသက်24နှစ်အရွယ်မောင်မျိုးကိုကိုအသက်21နှစ်အရွယ်မောင်ဝေနိုင်ထွန်းအသက်22နှစ်အရွယ်မောင်နေမျိုးသူအသက်21နှစ်အရွယ်စောရှိန်အသက်22နှစ်အရွယ်မောင်ဝေထွန်းနဲ့ပကံမြို့နယ်မှာနေထိုင်တဲ့အသက်40အရွယ်ကိုထေးနိုင်တို့ဖြစ်ကြပါဗျလူကုန်ခုခံရသူတွေကိုကယ်တင်နိုင်ဖို့အတွက်ထိုင်းနိုင်ငံဖန်ကားအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FED အဖွဲ့ဘန်ကောက်အခြေဆိုင်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ MAT ကတာဝန်ရှိသူတွေနဲ့မြန်မာတန်ယုံကအလို့သမားရေးရာတန်ရာရှိဦးသိန်းနိုင်တို့ပူးပေါင်းပါဝင်ပြီးထိုင်းအစိုးရလူကုန်ကူးမှုတပ်ဖြတ်ရေးအထူးရဲတပ်ဖွဲ့ AHDD ကတာဝန်ရှိသူတွေနဲ့ဖမ်းဆီးကယ်တင်နိုင်ခဲ့တာဖြစ်တယ်လို့လည်းသိရပါတယ်မြန်မာနိုင်ငံကနေထိုင်းနိုင်ငံအတွင်းကိုလူပွဲစားတွေကတဆင့်အလဲပတ်ဗီဇာနဲ့ဝင်ရောက်လာပြီးတရားမဝင်အလုပ်လုပ်ကိုင်နေကြရတဲ့မြန်မာနိုင်ငံသားအများအပြားရှိလာနေပြီးအကူအညီပေးဖို့ဆက်သွယ်လာနေတာတွေလည်းရှိနေတယ်လို့ကုညီမှုမှာပါဝင်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ MAD ကဒါရိုက်တာဦးကျော်တောင်းကအခုလိုပြောပါဗျာ
MOU ဆိုတာ2009တည်းကစပြီးတော့နိုင်ငံစုကလှုပ်လာတယ်ဒီနောက်ပိုင်းမှာအကြောင်းမျိုးမျိုးကြောင့် MOU လုတ်တာကနည်းနည်းကျလာတယ်ကျလာတဲ့အခါမှာအလို့သမားတွေကအချင်းချင်းကုန်လာတယ်ကုမ္ပဏီတွေကလည်းပဲအချင်းကြတဲ့အတွက်ဖြတ်လန့်ကနေပြီးတော့ဗားတွေလှုပ်လာလဲဆိုတော့ PV လို့ခေါ်တဲ့အလဲဗီဇာကိုပြည်စလေလှုပ်လိုက်ကြတယ်အလို့သမားတွေကလည်းတွားရပြီးရောအဲ့ဒီပုံစံမျိုးအနေနဲ့ထိုင်းနိုင်ငံတွင်းကိုပို့နေတာပူလိုက်တာကိုဒီပင်လေဒီနေ့ပါဝင်ဆိုလို့ရှိရင်ဒီပေါင်း၄၀ကျော်လောက်ရှိပြီပြီးခဲ့တဲ့အပါကထိုင်းနိုင်ငံဘန်ကောက်မြို့အလယ်မှာလူပေါင်း300ပို့ထားတာရှိတယ်ပြည်သူနဲ့အဲ့ဒီကြဲကမှ1,500ကျွန်တော်တို့ကိုပြည်တောင်းလာရှိတယ်ကျွန်တော်ချင်းနဲ့ထောင်ကနန်းနဲ့ရှိပြီးတော့ထိုင်းနိုင်ငံတွင်းမှာရှိနေပြီလို့ခန့်မှန်းလို့ရတယ
်ဒီကနေ့ကယ်တင်လိုက်တဲ့မြန်မာနိုင်ငံသားတွေကိုတော့မြန်မာတန်ယုံကတာဝန်ရှိသူတွေကစုံစမ်းမေးမြန်းမှုတွေလုပ်ပြီးရင်မြန်မာနိုင်ငံကိုပြန်နိုင်ဖို့အတွက်စီစဉ်ပေးသွားမှာဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ